မြောက်ကိုရီးယားနဲ့မြန်မာနိုင်ငံကြားမှာစစ်လက်နက်အရောင်းဝယ်လုံးဝမရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဟောက်တိုစွမ်းက VOA ကိုပြောပါတယ်။မြောက်ကိုရီးယားဟာမြန်မာကိုပက်ထိန်ဒုံးကျည်တပ်နက်တွေအပါအဝင်တခြားစစ်လက်နက်ပစ္စည်းတွေကိုဆက်ပြီးရောင်းချနေတဲ့ထောက်ထားတွေရှိတယ်ဆိုပြီးစနေနေ့ကအပြင်ကိုပေါက်ကြားထွက်လာတဲ့မြောက်ကိုရီးယားတမကအရေးကုလသမဂ္ဂလျှို့ဝှက်အစည်းအဝေးခန်းစာထဲမှာပါလာတဲ့အချက်ကိုမြန်မာတမတ်ကြီးကအခုလိုတုံ့ပြန်ညင်းဆိုခဲ့တာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
နိုင်ငံတကာသတင်းဌာနတွေစီပေါက်ကြားခဲ့တဲ့အဲ့ဒီလျှို့ဝှက်အစီရင်ခံစာကိုမြောက်ကိုရီးယားအရေးစောင့်ကြည့်နေတဲ့ကုလသမဂ္ဂလက်အောက်ခံတခြားစုံစမ်းရေးအဖွဲ့ကရေးသားပြုစုခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာကိုမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့လက်နက်ရောင်းဝယ်မှုကန့်သက်ချက်အပါအဝင်ကုန်သွယ်စီးပွားရေးကိုပါပိတ်ဆို့ထားတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1018အရဖွဲ့စည်းထားတဲ့အရေးယူတန်ခတ်မှုဆိုင်ရာလုံခြုံရေးကောင်စီကော်မတီကိုတင်သွင်းမှာဖြစ်ပါတယ်။ဒီကော်မတီရဲ့အစည်းအဝေးကိုလည်းအခု February လအတွင်းကျင်းပမှာပါ။အဲ့ဒီအစီရင်ခံစာအရမြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာကိုစစ်လက်နက်ပစ္စည်းတွေဆက်လက်ရောင်းချနေတဲ့အထောက်အထားတွေရှိနေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့လုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုလိုက်နာနေပြီးအဲ့ဒီအစီရင်ခံစာပါဆွဆွဲချက်ဟာလုံးဝမှန်ကန်မှုမရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမတ်ကြီးဟောက်တိုစွမ်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ကမြောက်ကိုရီးယားနဲ့လက်နက်ရောင်းဝယ်ထုတ်ထားတာဘာမှမရှိဘူးအခုကသူက ongoing relationship ပါနေရေးထားတယ်သို့တော့ကျွန်တော်တို့တော့မရှိပါဘူးအဲ့ဒါလည်းကျွန်တော်တို့ကဒီ sanction committee ကမေးခွန်းတွေမေးပါတယ်နိုင်ငံတိုင်းကိုလေသူဆက်ဆက်တဲ့နိုင်ငံတိုင်းကိုကျွန်တော်တို့ကဒီမြောက်ကိုရီးယားနဲ့ပတ်သက်တဲ့သူမျိုးကောင်စီရဲ့အဆုံးအဖြတ်တွေကိုကျွန်တော်အတိအကျလိုက်နိုင်နေတာပါသူတို့နဲ့ပတ်သက်ပြီးကန့်သတ်တဲ့မှန်တယ်ကျွန်တော်တို့ဘာမှမလုပ်ဘူး
အဲ့တော့ဒီမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီရဲ့အဲ sanction commission ဘက်ကနေပြီးသူတို့အဓိက concern ဖြစ်တဲ့အချက်တရားရောဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေတွေ့ရလဲရှင်
အမှန်ကတော့ဆက်သွယ်ဟိုပေါ့စီးပွားရေးဆက်သွယ်ရှိလားကျွန်တော်တို့ဆိုစစ်တပ်ပေါ်ပိုင်းတပ်ပိုင်းဆိုင်ရာဆက်သွယ်ရှိသလားလက်နေရောင်းဝယ်ရှိသလားအဲ့ဒီဟာတွေပေါ့လေအဟိုကျွန်တော်တို့အဲ့တော့စီးပွားရေးဆိုလို့ရှိရင်လည်းကျွန်တော်တို့ကမြောက်ကိုရီးယားဆိုရင်လည်းကုန်သွယ်ရေးဘာမှမရှိဘူးဒီကိစ္စတွေပေါ့နော်တော့သူတို့ကဟိုကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့သူတို့ကန့်သတ်ထားတဲ့ company တွေရှိတယ်အဲ့ဒီကုမ္ပဏီတွေနဲ့ကျွန်တော်တို့နဲ့လုပ်လို့နေတာရှိသလားအဲဒါမျိုးတွေမေးနေမေးခွန်းနေပေါ့လေ
ဆိုတော့အခုဒီလိုဆွဆွဲချက်တွေပေါ်လာတဲ့အပိုင်းကြတော့ဘလို့တုံ့တက်မိလဲ
ဒီ sanction committee ရဲ့ဟိုပါပေါ့နော်မေးခွန်းနေတဲ့ပတ်သက်လို့ဖြစ်ဖြစ်အဲဒီဟိုဒီ sanction counter form ဆိုင်ရာပေါ့နော်ဒီလူရင်းကောင်စီရဲ့အကောင့်ပြေဆင်းရှင်အကောင့်ထဲပုံမှုနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်အဖွဲ့ဝင်နိုင်ငံတနေငံဥပမာအဖြစ်နိုင်ငံတနေငံကနေပြီးတော့ဘယ်နိုင်ငံကတော့ဘယ်လိုဟလာမြောက်ကိုရီးယားနဲ့ဆက်သွယ်နေတာထောက်ထားတွေ့ရတယ်ဘာညာဆိုပြီးတော့ဟိုသတင်းမီဒီယာတို့ဖြစ်ဖြစ်ဟလာဟိုအကြောင်းကြားတော့ဖြစ်ရှိရင်လည်းသူတို့ကဒီဟာတွေကိုဟိုထည့်စဉ်းစားတဲ့အပိုင်းတွေရှိတာပေါ့အဲ့တော့ဒီဟာကိုမှန်မှန်မှားတော့ဟိုဒါအကန့်အကန့်ရှင်နဲ့သူတို့တရားဆက်လုပ်ပြီးမလုပ်ရမယ့်ကိစ္စတွေလေဟိုတစ်ဖက်သားပြောနေတဲ့ဟာနဲ့ပဲဟိုလုံနေရင်တော့တစ်ဖက်သားပဲဖြစ်မှာပေါ့ဟိုအမှန်သိကျင်တော့တကယ်ကာကန်ရှင်သက်ဆိုင်တဲ့နိုင်ငံနဲ့သူတို့ချာချာဟလာဟိုလူငင်းကောင်စီနဲ့ကော်မတီနဲ့ပေါ့လေဟိုချီးကျူးပြီးတော့မင်းမြန်းပြီးတော့အတူတူချက်တော့ယူရမှာပေါ့အခုကတော့ဒီကျွန်တော်တို့ဟိုကျွန်တော်တို့တိတိရအရဆင်တော့ကျွန်တော်တို့ဘာမှတရားဝင်လဲအဲ့လိုပေါ့နော်ဒီဘလိုဟိုချိုးဖောက်တာလည်းရှိတယ်ဆိုတော့ကျွန်တော်တို့လည်းဘာမှပြောထားတာမရှိပါဘူ
းဟိုတန်မှန်ကြီးတို့ဒီမြောက်ကိုရီးယားနဲ့တန်တမန်ရေးဆက်ဆံရေးကြတော့ဘလိုရှိပါလဲရှင်
ကျွန်တော်ကိုရီးယားနဲ့ကျွန်တော်တို့ဆက်ဆံရတော့တန်တမာပြန်ပြီးတော့ထူထောင်ထားတာပဲရှိတာပဲအဆက်အသွယ်ရှိတာပဲကျွန်တော်တို့မြန်မာနိုင်ငံမှာတန်ယုံရှိတယ်အဲတိုးတော်လည်းပဲကျွန်တော်တို့ကတော့ဟိုမြောက်ကိုရီးယားမှာတန်ယုံဖွင့်ထားတာမရှိဘူ
းကုလသမဂ္ဂရဲ့အစီရင်ခံစာအရမြောက်ကိုရီးယားဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စာရာတွေကိုတင်ပို့ရောင်းချရာကနေပြီးခဲ့တဲ့နှစ်အတွင်းဝင်ငွေအမေရိကန်ဒေါ်လာတန်100လောက်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်မပြစ်မနေလိုက်နိုင်ရမယ်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေထဲမှာမြောက်ကိုရီးယားစီကကြောင်မီးသွေးဝယ်ယူမှုကိုပိတ်ပင်ထားပေမဲ့တရုတ်ရုရှားမလေးရှားနဲ့ VNN စတဲ့နိုင်ငံတွေစီကိုမြောက်ကိုရီးယားကကြောင်မီးသွေးတင်ပို့မှုတွေရှိခဲ့ကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်